Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ19ရက်တင်းငွေနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51စနေနေ့တင်းငွေတွေမှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျမများသတင်းအောက်မှာဒီကနေ့ညပိုင်းသောတာရှင်တို့နားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားဖို့အမေရိကန်အရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဦးဆောင်တဲ့ညွတ်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်လူတွေအံ့အားသင်ခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွာညိုရေ
ကောင်းပါပြီရှင်နိုင်ငံတကာသတင်းတွေဒီနားဆင်ရမှာကတော့စစ်တွေမျိုးကစန္ဒဖော်ထုတ်ပွဲမှာပါတွေကိုတောင်းဆိုခဲ့ကြပါသလဲ
သူတို့လည်းမကန်နိုင်တဲ့တုံးကြတော့ကျွန်တော်တို့ဒီပြည်ပြည်နဲ့တွေ့တော့ပါတယ်အပြင်းနဲ့ဒီညမှာတရားထက်တဲ့နေချက်ချင်းစုံရဲဆိုတဲ့တစ်ချက်ရဲ့အပြင်းနဲ့တရားဖန်ပြည်ပြည်နဲ့စုံရဲဆိုတဲ့တစ်ချက်တော့
စန္ဒပြပွဲစီစဉ်သူဦးထေအောင်ရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်အစီအစဉ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရဖို့ရှိပါလိမ့်ရှင်အခုရင်ဆုံးတော့တင်းငွေနေညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသင့်အောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေတဲ့အချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်ရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တန်တမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာကူဝိတ်နဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကအမေရိကန်တန်တမန်တွေကစနေနေ့မှာသတိပေးလိုက်တာဖြစ်ပါတယ်။ဒေသရင်းမှာစီးရီးလှုပ်ရှားမှုတွေများလာပြီးနိုင်ငံရေးတင်းမာမှုလည်းတိုးနေချိန်မှာဒီဒေသအပေါ်ကဖြက်ပြီးအမေရိကန်လေကြောင်းလိုင်းလေယာဉ်တွေကိုမှားယွင်းပိတ်မတ်ထားလာနိုင်တဲ့အန္တရာယ်ရှိကြောင်းအကြံပြုသတိပေးထားတာဖြစ်ပါတယ်။လက်တလောရပိုင်းတွေအတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေတာပါ။အီရန်ရဲ့ချင်းချောက်မှုတွေရှိတယ်ဆိုပြီးဒါကိုတုံ့ပြန်နိုင်ရေးအတွက်အမေရိကန်ဘက်ကပြီးခဲ့တဲ့ရပိုင်းအတွင်းမှာပဲစစ်သင်္ဘောတွေနဲ့ဘုံကျဲလေယာဉ်တွေကိုဒေသအတွင်းဆေးလွတ်ထားပါတယ်။မရေရာမရှင်းလင်းလာတဲ့ချင်းချောက်မှုတွေကြောင့်ပဲအမေရိကန်ဘက်ကအီရန်အပေါ်မှာစီးပွားရေးအရာဒဏ်ခတ်မှုတွေပိုလုပ်ခဲ့တယ်လို့အီရန်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံကအရေးပေါ်မလိုအပ်တဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူခဲ့ပါတယ
်။အမေရိကန်နဲ့တာလီဘန်တာဝန်ရှိသူတွေဟာအာဖဂန်နိုင်ငံက16နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရဆုံးသတ်နိုင်မဲ့နီလန်ဒီဆွေးနွေးညီနိုင်အဖြေရှာရင်းဆိုရှယ်မီဒီယာပေါ်ကနေအပြန်အလှန်ဆွဆပြောဆိုနေကြပါတယ်။အာဖဂန်ရေးအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်ကြားလာပေါင်းများစွာဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ Twitter စာမျက်နှာပေါ်ကနေအပြန်အလှန်ဇာတ်ကနိုင်လှူတာတွေဖြစ်လာနေတာပါဆွေးနွေးပွဲတွေကတော့အခုထိအောင်မြင်မှုမရသေးပါဘူးလက်တလောတာလီဘန်တွေနဲ့အမေရိကန်ကြောတောက်နောက်ခံပေးထားတဲ့အာဖဂန်တပ်တွေကြားတိုက်ပွဲတွေကြောင့်အရသားတွေပါဝင်လူပေါင်းရာနဲ့ချီထိခိုက်သေးဆုံးခဲ့ကြပါတယ်အမေရိကန်ဘက်ကငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေကိုမလိုလားဘူးလို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်က Twitter မှာရေးပါတယ်အာဖဂန်နစ်ရှိစစ်ပွဲကအမေရိကန်တပ်တွေကြာကြောင်ဖြစ်ရတာလို့လည်းသူကအပြစ်တင်ရေးသားပါတယ်အာဖဂန်ကိုတပ်အင်အားနဲ့သိမ်းပိုက်ကြားဝင်နေသမျှငြိမ်းချမ်းရေးစစ်မှန်ကိုမရနိုင်ဘူးလို့တာလီဘန်ပြောခွင့်ရမူဂျာဟစ်ကရေးတာပါငြိမ်းချမ်းရေးကိုလိုလားနေတဲ့အာဖဂန်တွေကိုတာလီဘန်တွေကနာကျင်ခံစားရအောင်လုပ်နေတယ်လို့လည်းအမေရိကန်စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးဒေးဗ်ဘတ်လာကပြောတာကိုတုံ့ပြန်တာဖြစ်ပါတယ်နိုင်စက်တမ17ရက်တိုက်ခိုက်မှုတာဝန်ရှိကြောင်းထင်ရှားခဲ့တဲ့အယ်ကိုင်ဒါခေါင်းဆောင်တွေကိုခိုလုံခွင့်ပေးခဲ့တဲ့တာလီဘန်အင်အားကိုထိန်းချုပ်ဖို့အတွက်အမေရိကန်နဲ့ညမောင်းတက်တီဟာအာဖဂန်ကို2011ခုနှစ်မှာကျူးကျော်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီဦးဆောင်တဲ့ညွန့်မောင်းအဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ကြပါတယ်။အများကထင်ကြီးပေးနေတဲ့အတိုက်ခံခေါင်းဆောင်ဘီလ်ရှော့တန်ဦးဆောင်တဲ့လီဘာပါတီကရှုံးနေကြတာပါ။ကွန်ဆာဗေးတစ်ခေါင်းဆောင်လက်ရှိဝန်ကြီးချုပ်စကော့မော်ရစ်ဆန်ကပြည်သူ့အကြိုက်စီးပွားရေးစီမံကိန်းတွေကိုချပြနိုင်ခဲ့ပြီးအတိုက်ခံတွေကိုအောင်မြင်ခဲ့တယ်လို့ဩစတြေးလျဗန္ဓာရေးဝန်ကြီးဂျော့ချ်ဖိုင်ဒန်ဘတ်က ABC ရုပ်သံအစီအစဉ် Inside Insiders မှာပြောသွားပါတယ်။အနိုင်ရတဲ့လက်ရှိဝန်ကြီးချုပ် Scott Morrison ကတနင်္လာနေ့မှာအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းသွားမယ်လို့ပြောပါတယ်။အတိုက်ခံခေါင်းဆောင် Bill Shorten ခေါင်းဆောင်မှုသက်တမ်း6နှစ်ပြည့်ပြီးရင် Labour Party ခေါင်းဆောင်နေရာကနေနှုတ်ထွက်မှာဖြစ်တဲ့အတွက် Labour Party လွှတ်တော်အမတ်ဒုတိယဝန်ကြီးချုပ်ဟောင်း Anthony Albanese ကပါတီကိုဆက်လက်ဦးဆောင်သွားမယ်လို့ကြေညာထားပါတယ်။
ဩစတြေးလျနိုင်ငံမှာဒုဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးတဲ့နောက်ရွေးကောက်ပွဲကိုစောပြီးကျင်းပဖို့ဩစတြေးလျဝန်ကြီးချုပ်ဆဘက်စတီယန်ကော့စ်ကစနေနေ့ကတောင်းဆိုလိုက်ပါတယ်။ဩစတြေးလျဒုဝန်ကြီးချုပ်ကရုရှားယင်းနီးမြုံနယ်သူတယောက်ကိုအစိုးရရဲ့ contract တွေပေးမယ်လို့ပြောထားတဲ့ခိုးရိုက်ထားတဲ့ဗီဒီယိုဖိုင်တစ်ခုထွက်ပေါ်လာခဲ့ပြီးတဲ့နောက်ဒုဝန်ကြီးချုပ်နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲအတွက်ကိုစောနိုင်သမျှအစောဆုံးကျင်းပသွားဖို့အတွက်ရက်သက်မှတ်ပေးဖို့သမရဗန်ဒါဗလန်ကိုသူ့အနေနဲ့တောင်းဆိုသွားမယ်လို့ဝန်ကြီးချုပ်ကော့စ်ကပြောပါတယ်။ဩစတြေးလျနိုင်ငံသားတွေဟာဗီနယ်မြို့ကဝန်ကြီးချုပ်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြပြီးတော့ရွေးကောက်ပွဲအစ်ကျင်းပဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။ဒုဝန်ကြီးချုပ် Heinz Christian Strache ရဲ့ဗီဒီယိုပေါ်ထွက်လာပြီးတဲ့တရက်ကြာမှာပဲသူကစနေနေ့မနေ့စောပိုင်းကအရာတို့ကနှုတ်ထွက်သွားခဲ့တာပါ။ဒီဗီဒီယိုကြောင့်ရုရှားနဲ့ဆက်ဆံရေးပေါ်မှာရောလက်ရသရောအများကြီးဝါဒီနိုင်ငံရေးပါတီတွေကဥရောပသမဂ္ဂပေါ်ဝေဖန်နေရတဲ့ပတ်သက်ပြီးတော့လူလူကြားမှာဆိုရင်မူတွေလည်းပို့ပြီးတော့ဖြစ်လာနေပါတယ်။2016ခုနှစ်တုန်းက Strache ရုရှားနိုင်ငံမော်စကိုမြို့ကိုတွားရောက်ခဲ့ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသစ္စာခံတဲ့ United Russia Party နဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညပယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညာတိုင်းဒိုမီတာ57 kHz 585လို့ပြင်စနေတင်းတွေမှာတိုင်းမိုက်မီတာ190 kHz 1505လို့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ရဲ့တင်းငွေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာနေပါတယ်39ရက်ကြာကျင်းပနေတဲ့အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲနောက်ဆုံးအဆင့်ကိုပြည်내ပေါင်း10ပြည်내ကမဲဆန္ဒရှင်တွေတောင်းနဲ့ချီပြီးမဲပေးခဲ့ကြပါတယ်။ဒီကနေ့တင်းငွေနေနေလွှတ်တော်အမတ်59နေရာအတွက်ရှင်ပြိုင်ကြတာမှာဝန်ကြီးချုပ်နရင်ဒရာမိုဒီကိုထောက်ခံတဲ့ဟိန္ဒူအများစုရှိရာဥတ္တရပရဒက်ရှ်ပြည်내ဘာရာဏသီမြို့မှာဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီဘက်ကအသာစီးရနေတာပါ။အတိုက်ခံကွန်ဂရက်စ်ပါတီနဲ့အကြိမ်နဲ့ရှင်ပြိုင်နေရတဲ့ BJP ပါတီကရှေ့ကပြေးနေပြီမဲ့ဝန်ကြီးချုပ်မိုဒီအနေနဲ့ဒုတိယသက်တမ်းအတွက်အနိုင်ရဖို့ကတော့မတိကျသေးပါဘူး။2014ခုနှစ်တုန်းကတော့လွှတ်တော်အမတ်နေရာ80ထဲက81နေရာကိုဥတ္တရပရဒက်ရှ်ပြည်နယ်ကတခဲနဲ့မဲပေးရွေးချယ်ခဲ့ကြလို့ဝန်ကြီးချုပ်မိုဒီအောင်ပွဲခံနိုင်ခဲ့တာပါ။ရွေးကောက်ပွဲတွေကိုဒီကနေ့မေလ19ရက်နေ့အထိကျင်းပခဲ့ပြီးနောက်ဆုံးရလဒ်တွေကိုတော့မေလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။
မာလီနိုင်ငံမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂညီညွတ်ရေးတပ်ဖွဲ့ဝင်တွေထိခိုက်ဒိဆုံးသွားခဲ့ပြီးတော့ဒီပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီမောက်ဆူမြို့မှာနိုင်ဂျီးရီးယားကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်တဦးတည်ဆုံးသွားခဲ့တဲ့ပေါ်အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကသူ့အနေနဲ့အလွန်စိတ်မကောင်းဖြစ်မိတယ်ဆိုပြီးတော့သူ့ရဲ့ပြောခွင့်ရကပြောပါတယ်။ဒါပြင်ဒီတိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရသွားတဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်နောက်တဦးလည်းဒဏ်ရာရအများဆုံးပျောက်ကင်းစေဖို့အတွက်ဆူတောင်းတယ်လို့မစ္စတာဂူတာရက်စ်ကပြောပါတယ်။မာလီနိုင်ငံကီတောဒေတာတက်ဆလစ်မြို့မှာဖြစ်ခဲ့တဲ့နောက်ထပ်တိုက်ခိုက်မှုတစ်ခုအတွင်းမှာတော့ချားနိုင်ငံကဒီငင်းကြိုက်တပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရသွားပါတယ်။သူတို့ရဲ့မိုင်းတန်ခံနိုင်တဲ့ကားဟာလမ်းမေးထောင်ဘုံတလုံးကိုထိမှန်ပြီးတော့အဲ့လူတွေဒဏ်ရာရသွားခဲ့တာဖြစ်ပြီးတော့အများဆုံးတပ်သားပျောက်ကင်းစေဖို့အတွက်ဆူတောင်းတယ်ဆိုပြီးတော့အတွင်းမှုချုပ်ကပြောထားပါတယ်။ကုလသမဂ္ဂငင်းကြိုက်တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာစစ်အာဏာမှုကျူးလွန်တာဖြစ်ပြီးတော့မာလီတာဝန်ရှိသူတွေအနေနဲ့ဒီတိုက်ခိုက်မှုကိုကျူးလွန်တဲ့သူတွေကိုအများဆုံးဖော်ထုတ်ရေးယူဖို့ကိုလည်းအတွင်းမှုချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ရုရှားကနေ S-400 ဒုံးကာကွယ်ရေးစနစ်တွေဝယ်ယူဖို့သဘောတူညီချက်ရထားပြီးနောက်ထပ်အစီအစဉ်အနေနဲ့ S-500 ဒုံးကာကွယ်ရေးစနစ်တွေကိုရုရှားနဲ့ပူးပေါင်းထုတ်လုပ်သွားမယ်လို့တူရကီသမ္မတတာရစ်အာဒိုဝန်ကစနေနေ့ကပြောပါရယ်ရုရှားစီက S-400 ဒုံးကာကွယ်ရေးစနစ်တွေဝယ်ယူမဲ့တူရကီရဲ့အစီအစဉ်က American Lockheed Martin Corporation နဲ့ F-35 တိုက်လေယာဉ်ပူးတွဲထုတ်လုပ်ဖို့ကိစ္စကိုထိခိုက်လာနိုင်တယ်လို့ American တာဝန်ရှိသူတွေကပြောပါရယ် American ဘက်ကတူရကီနဲ့ F-35 တိုက်လေယာဉ်ပူရဲထုတ်လုပ်ဖို့ကိစ္စကိုပြီးခဲ့တဲ့ဧပြီလကလေးကဆိုင်းငံ့ချတာပါ။ဒုံးကာကွယ်ရေးစနစ်တွေဝယ်ယူဖို့ကိစ္စနဲ့ပတ်သက်ပြီးတူရကီကနီးပညာပိုင်းလှုပ်ဆောင်စရာရှိတာတွေကိုလှုပ်တာပဲဖြစ်တဲ့အကြောင်းနဲ့ American ကဝေဖန်တယ်လို့တိုက်လေယာဉ်ပူရဲထုတ်လုပ်ရေးကိုထိခိုက်စရာမရှိတဲ့အကြောင်းအစ္စတန်ဘူမှာလှုပ်တဲ့တက္ကသိုလ်ကျောင်းသားတွေနဲ့ရုပ်သံအမီးဖြေမှသမရအာဒူဝါနပြောပါတယ်။ American ဘက်ကတုံ့ဆိုင်နေပေမဲ့လည်းF-35 တိုက်လေယာဉ်တွေကိုမကြခင်ရလာမှာပါလို့သမရအာဒူဝန်ကပြောသွားပါတယ်
။အီဂျစ်နိုင်ငံဂီဇာပီရမစ်နာကပြောလိုက်တစ်ခုအနည်းမှာဒီကနေ့ဂီဇာဘတ်စကာတစ်စင်းဘုံပေါက်ခွဲခဲ့တာကြောင့်အနည်းဆုံး12ယောက်ဒဏ်ရာရသွားပါတယ်။ဒဏ်ရာရသူအများစုကကမ္ဘာလက်ခီးတယ်တွေဖြစ်ကြတယ်လို့ဆိုပါတယ်။လူမှုကွန်ရက်မှာတင်ထားတဲ့ဓာတ်ပုံတွေမှာတော့ဘတ်စကာရဲ့တံခါးပေါက်တွေပျက်စီးပြီးတော့အပိုင်းစားတွေလွင့်စင်နေတာကိုတွေ့ကြပါတယ်။ဒီကနေ့ဒီဇင်ဘာလတုန်းကလည်းဂီဇာပီရမစ်နေရာနဲ့နှမိုင်းကျော်အကွာမှာလမ်းဘေးဘုံတစ်လုံးကြောင့်ဒီခီးသွွားဘတ်စကာပောက်ကွဲခဲ့တာကနေဗီယက်နမ်ခီးသွွား၃ဦးနဲ့အီဂျစ်အယ်လန်ညွန်တို့ထိဆုံးခဲ့ပြီးတော့၁၀ယောက်ထပ်မင်းဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
မေလ19ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးစစ်တွေမျိုးပေါ်ကစန္ဒဖော်ထုတ်ပွဲနဲ့စပါမယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့စစ်ရေးပြိပက္ခတွေရပ်ဆဲဖို့စစ်တွေမျိုးအပါအဝင်၄မျိုးနယ်ကတံခါးတော်တွေနဲ့ရခိုင်အမျိုးသားတွေဟာစစ်တွေမျိုးဝင်ကဘာကွင်းမှာစန္ဒဖော်ထုတ်ခဲ့ကြပါတယ်။ရခိုင်ဒေသတွင်စစ်ဖြစ်နေတာတွေရပ်ပေးဖို့နဲ့စစ်ဆောင်ဒုက္ခသည်တွေနေရပြန်နိုင်ရေးအဓိကရည်ရွယ်ပြီးတော့စန္ဒဖော်ထုတ်တောင်းဆိုခဲ့ကြတယ်လို့စန္ဒပြပွဲကိုစီစဉ်သူဦးဆောင်သူတွေကပြောကြပါတယ်။မဆုမွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ဒီကနေ့စစ်တွေမျိုးမှာလူလူစန္ဒဖော်ထုတ်ပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုတော့စန္ဒဖော်ထုတ်ပွဲဦးဆောင်သူတူဖြစ်တဲ့ဦးထေအောင်ကဇီဝေးမြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒီအခိုင်အမာမှာအပိုင်းကရတဲ့မလို့ခဲ့တဲ့စိုက်ပတ်တာကိုကျန်တဲ့လုံးတော့ကျွန်တော်ဒီလူကားတွေတော်တော့မင်းနာမှုကြုံရတယ်။အခါတစ်ခါအင်းနဲ့ဒီလူကအခုဆိုရင်လေးတောင်ပေါင်းဝန်းကျင်ဖြစ်တော့ပြီ။သူတို့ကလည်းတော်တော့ဝါတိကြောက်ကြရတယ်။ဒါမှမဟုတ်သူရကခါလာကလည်းကြားလာပြီးတော့သူတွေသူတို့တူတောင်းကြတယ်။သူတို့မြေရဲ့ဒေသကိုပြန်ရောက်ကြည့်ရတယ်။ကျွန်တော်တို့ဒီလူလားပြည့်သူကိုတောင်းဆိုတာကအခက်ကြီးဖြစ်ပါတယ်။
ဒီစန္ဒဖော်ထုတ်ပွဲကျင်းပဖို့တက်ဆိုင်ရာမြို့နယ်အာနာပိုင်နေစီခွင့်ပြုချက်တောင်းခံတင်ပြထားတာဖြစ်ပြီးတော့အဖွဲ့ရဲ့တောင်းဆိုချက်၉ချက်ထဲက၃ချက်ကိုလက်မခံပေးချခဲ့တယ်လို့ဦးထေအောင်ကဆက်ပြောပြပါတယ်
ဒါလည်းမကနိုင်တဲ့တုံးကြတော့ကျွန်တော်တို့ဒီပြည်ပြည်နဲ့ပါပါတယ်အပြင်းနဲ့ဒီညမှာတရားထက်တဲ့နေချက်ချင်းကိုကြီးရဲ့ဆိုတဲ့တစ်ချက်ရဲ့အပြင်းနဲ့တရားဖန်ပြည်ညဆက်ချင်းရဲ့ဆိုတဲ့တစ်ချက်နောက်အပြင်းနဲ့အတရားပိတ်ကဆက်ပြည့်သူဥပဒေရအရေးဆိုတဲ့အချက်ဆုံးချက်ကိုသူတို့လည်းမကနိုင်ဘူးဆိုတဲ့အတွက်ကျွန်တော်တို့ကတော့အဲ့ဒါကိုဟုတ်ချပြေးကြရတာပေါ့
ဒီဆန္ဒထုတ်ဖော်ပွဲကိုတော့မိုးလွဲတနားကြီးကနေ၃နာရီအထိရခိုင်ပြည်နယ်စစ်တွေမြို့ဝေကဘာကွင်းထဲမှာကျင်းပခဲ့ပြီးတော့စစ်တွေနဲ့ရသေးတော်မြို့တွေကတံခါးတော်တွေနဲ့ဒေသခံ3000ပတ်ဝန်းကျင်တက်ရောက်ခဲ့တယ်လို့အာဏာပိုင်တွေဘက်ကတော့နှောက်ယှက်ဟန်တာတာမရှိဘူးလို့သူကပြောပါတယ်။အခမ်းအနားမှာတော့ပိုစတာဆိုင်ပုဒ်တွေကိုက်ဆောက်ပြီးကျွေးကြော်တန်းတွေမပြုတ်လုခဲ့တယ်လို့သာသနာအလံနဲ့ရခိုင်အမျိုးသားအလံကိုသာကိုက်ဆောက်ခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့စစ်ရေးတင်းမာမှုတွေကြောင့်ဒေသခံတွေထိခိုက်နေတာမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလ6ရက်နေ့ကတံခါးတော်တွေနဲ့ရခိုင်ဒေသခံပြည်သူတွေကအစည်းအဝေးတရက်ကျင်းပခဲ့ပြီးတော့စစ်တိုင်း၅ခုမှာအပြည့်ခတ်ရစဲထားသလိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်နေပြည်မှာလည်းစစ်ရစဲဖို့နောက်ရခိုင်တပ်ဖွဲ့အေအေနဲ့တပ်မတော်တို့အကြားစစ်ရေးအရာမဖြစ်ရှိမဲ့ဇပွဲဝိုင်းပေါ်မှာဆွေးနွေးအဖြေရှာကြဖို့နောက်ပြည်တွင်းပြည်ပကအလှူရှင်တွေလွတ်လပ်စွာသွားလာဆောင်ရွက်ဖွင့်ပြပေးဖို့မြမတပ်မတော်ကနေပြစ်ခတ်လို့တည်ဆုံထရရတဲ့ဖြစ်ရတဲ့နောက်ထပ်မဖြစ်စေရအတွက်တည်ဆဲဥပဒေနဲ့အညီနိုင်ငံတော်အစိုးရကအထူးကြီးကြပ်ဆောင်ရွက်ပေးဖို့စတဲ့အချက်၄ချက်ကိုတော့နိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့ထံပေးဖို့တောင်းဆိုခဲ့ကြပါတယ်။မေလ18ရက်နေ့နောက်ဆုံးထားပြီးနိုင်ငံတော်ကြီးကဲတွေဘက်ကအကြောင်းပြန်ကြားပေးဖို့ကိုလည်းပြစ်တာရက်ခတ်ထားပေမဲ့လို့အကြောင်းပြန်တာမရှိတာကြောင့်အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပရတာဖြစ်တယ်လို့ကော်ပတီဝေတွေကပြောပါတယ်။ဒီဆန္ဒပြလှုပ်ရှားမှုကိုတော့စစ်တွေပုံတကြိုးပေါက်တော်မောင်းတော်စတဲ့မြို့နယ်လေးခုမှာဒီကနေ့တပြိုင်တည်းဆန္ဒပြတောင်းဆိုခဲ့ကြတာလို့ဥဆောင်ပါဝင်သူတွေကပြောပါတယ်။ပြစ်ခတ်တက်ခိုက်မှုတွေမလုပ်ဖို့အခုလိုဆန္ဒထုတ်ဖော်ပွဲကျင်းပတဲ့အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့အတွေ့အမူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့လွတ်လပ်ချင်ဒီပြည်သူကြီးရဲ့ဆန္ဒထုတ်ပေါ်တာကိုကျွန်တော်တို့ကတော့ဒါဥပဒေနဲ့အညီစောင့်ဆူတာကိုကျွန်တော်တို့ထောက်ခံပါတယ်ဒီကိစ္စကပါတီကတော့ဒီစိတ်ဓာတ်မှာပါဝင်မှာမဟုတ်ပါဘူးခင်ဗျာ
ရခိုင်ပြည်တဲ့အတွင်းမြမတက်ဖွဲ့တဲ့ရခိုင်တက်ဖွဲ့အေးတို့အကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သားတွေထိခိုက်တေဆုံးမှုများပြားလာသလိုအေးအေးအဖွဲ့တဲ့ပတ်သက်တဲ့ဆိုပြီးအဖမ်းဆီးခံရသူတွေလည်းများပြားလာနေပါတယ်အထူးသဖြင့်ကတော့မြမစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ထိခိုက်တေဆုံးမှုတွေရှိခဲ့တာကြောင့်ဒီဖြစ်စဉ်ကိုစစ်စစ်အရေးယူပေးဖို့ဒေသခံတွေကတောင်းဆိုနေကြတာပါတပ်မတော်ဘက်ကတော့အေးအဖွဲ့အနေနဲ့အရက်သားတွေနဲ့ရောတော်ပြီးသူတို့ကိုတိုက်ခိုက်နေတာလို့ပြောဆိုထားပါတယ်ရခိုင်ပြည်နယ်အတွင်းတပ်မတော်နဲ့ရခိုင်တပ်မတော်အေးတို့အကြတိုက်ဖွဲ့တွေကြောင့်အရက်သား30ကျော်တိစုပ်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူက80စစ်ဘေးရှောင်ဒုက္ခသည်က38000ကျော်အထိရှိလာနေပြီလို့ရခိုင်ရေးကူကြီးဆောင်ရွက်ပေးနေတဲ့လူမှုအဖွဲ့အစည်းတွေကဒီစည်ရေးပြုစုထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရလာပါပြီ။ NLD အစိုးရလက်ထက်မှာပညာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေတည်တည်သားသားဆောင်ရွက်လာတာရှိပေမဲ့သူတို့ရဲ့အတီးပွင့်ကိုခံစားရဖို့ကတော့နှစ်နည်းနည်းလိုမယ်လို့ပညာရေးနဲ့အသက်မွေးဝမ်းကြောင်းကန္တပေါင်းဆက်ညှိနှိုင်းရေးအဖွဲ့ဝင်လက်ဖြစ်မြမရွှေပြောင်းကျောင်းပညာရေးဖြစ်တဲ့မိုင်မီကိုစတင်တည်ထောင်သူလက်ဖြစ်တဲ့ကိုတင်မောင်မောင်အေးကပြောပါတယ်။မခင်ဖြူထွေးကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။အဲဒီကတော့လေဒီနေ့ကျွန်တော်တို့ဆွေးနွေးချင်တာကကိုတင်မောင်မောင်ကြီးကလက်ရှိမှာဒီမြန်မာနိုင်ငံရဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုတွေကိုဦးဆောင်ပြီးတော့လုပ်နေတဲ့အဖွဲ့ထဲမှာလည်းပါနေတယ်။နောက်လက်ရှိဒီပညာရေးဆိုင်ရာတွေကိုဒီပညာရေးဦးကြီးဌာနကအကြံပေးနေတဲ့သူတွေတူလည်းဖြစ်တဲ့ဆိုတဲ့အခါကျတော့အခုလက်ရှိအနေအထားမှာဒီပညာရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲမှုတွေကဘယ်လောက်အနေအထားထိကိုရောက်နေပြီလဲဒီလက်ရှိ NLD အစိုးရလက်ထက်မှာပေါ့နော်ဒီကြိုးပမ်းအားထုတ်မှုတွေကဘယ်လောက်တိုင်းတာထိအကောင့်ထဲပေါ်နေပြီလို့ပြောလို့ရမလဲရှင့်
ဟိုပညာရေးပြည်ပြောင်းလဲမှုလမ်းကြောင်းကတော့ဟိုလမ်းကြောင်းမှန်ပေါ့เนาะလမ်းကြောင်းမှန်ပေါ်တော့ရောက်နေကြတော့ဒါတော့ချင်းပြေပေါ့เนาะဘာလို့ဆိုလို့ရှိရင်ဒီအရင် NLD အစိုးရမတက်လာခင်တည်းကဥသိမ်းစင်ဆိုရလက်ထဲက CSR ဆိုပြီးတော့ပညာရေးစနစ်ကြီးတစ်ခုလုံးပြန်လဲသုံးသပ်ပြီးတော့မှအနှစ်30ဒီ NESP ပေါ့เนาะဒီအမျိုးသားမြန်မာနိုင်ငံမျိုးသားပညာရေးမဟာဗျူဟာဆိုပြီးတော့ချပြီးတော့ဆောင်ရွက်နေပေါ့เนาะအခုလက်ရှိမှာတော့ပညာရေးဥပဒေလည်းနှစ်ခုပေါ့နော်2014မြို့သားပညာရေးဥပဒေနဲ့2015အဲဒီမြို့သားပညာရေးကိုပြုပြင်ပြောင်းလဲဥပဒေဆိုတဲ့နှစ်ခုလည်းရှိနေပြီပြီးလို့ရှိရင်ခုန CSR ဆိုပြီးတော့ပေါ့နော်မြို့သားပညာရေးမဟာဗျူဟာ၅နှစ်စီမံကိန်းနဲ့လောဆယ်သွားနေတာဆိုလို့ရှိရင်ခီးတဝက်ကျိုးခဲ့ပြီလို့ပြောရမှာပေါ့နော်အဲခုနပြောလို့ဒီတဝက်ကျိုးခဲ့တဲ့အတိုင်းအတာအတွင်းမှာလည်းဒီပညာရေးအသုံးစိတ်ကအထူးသဖြင့်ဆိုလို့ရှိရင်အရင်ကဆို200ခန့်လောက်ကနေပြီးတော့ပေါ့နော်အခုဆိုလို့ရှိရင်800ခန့်900ခန့်နိုင်ငံတော်ရဲ့ဒါစုစုပေါင်းဘတ်ဂျက်ရဲ့အဲ့လောက်ထိကိုရောက်နေပြီဆိုတော့လမ်းကြောင်းကတော့ဟိုတော်တော်လေးတော့တဲ့နေပြီလို့ပြောလို့ရမယ်။ဒါမဲ့သွားတော့သွားနေနေုံပဲဆက်သွားနေတော့ပဲ။ဒါမဲ့အပြင်ကကြည့်မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့နိုင်ငံကအနည်းပေါင်းများစွာပေါ့နော်။ဒီပညာရေးစနစ်ကဘယ်လိုပြောမလဲဒီဟိုလစ်လူရှုခံခဲ့ရတယ်ပြောမှာပေါ့နော်။စနစ်ကြနဲ့ပြည်သူပြောထောင်ခဲ့တဲ့အချိန်တွေမရှိခဲ့တဲ့ခါကြတော့လမ်းကြောင်းမှန်နေပြီဆိုရင်တော့မှအသီးပွင့်တွေကိုတွေ့ရဖို့ဆိုတဲ့ဟာကတော်တော်ကြီးကိုအချိန်ပေးရအောင်ပေါ့နော်။ဒါမဲ့ခုနကဒီအိုဥပဒေဘက်ကကြည့်မယ် policy ဘက်ကကြည့်မယ်ပြီးလို့ရှိရင်ယင်းနှုံနံမှုနိုင်ငံတော်ယင်းနှုံနံမှုတွေဘက်ကကြည့်မယ်ဆိုလို့ရှိရင်တော့ဒါလမ်းကြောင်းကတော့တည့်နေပြီလို့ပြောလို့ရပါတယ
်ဆိုတော့ပြင်ပြောင်းလဲမှုတွေကတော့စတင်လှုပ်ဆောင်နေပြီအကောင့်ထဲစပြီးတော့ပေါ်နေတဲ့အနေထားတော့ရောက်နေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ပညာရေးစနစ်ကိုပြောကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒါပညာရေးမှာအခြေခံမူလတန်းရှိမယ်အလဲတန်းရှိမယ်ထက်တန်းရှိမယ်ဆိုတော့အခုဒီအစိုးရလက်ထက်မှာလည်းအဲ့ဒီဒီကဏ္ဍအတီးဒီမှာစဒီဒီအဆင့်တိုင်းအဆင့်တိုင်းမှာပေါ့နော်စပြီးတော့ပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်ဆိုတော့သိရတယ်ဆိုတော့အထူးသဖြင့်ဒီအပညာရေးရဲ့အခြေခံကတော့တကယ်တမ်းအမူလတန်းပေါ့နော်ဆိုတော့အဲ့ဒါလေးတွေကိုလည်းအသေးစိတ်နည်းနည်းဟိုဆွေးနွေးပေးစေချင်ပါတယ်အခုလက်ရှိမှာဒီအခြေခံမူလတန်းပညာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအပြောင်းလဲတွေတကယ်တမ်းဒီအဓိကဒီအခြေခံထားပဲလေဆိုတော့အဲ့ဒီအပိုင်းမှာပြုပြင်ပြောင်းလဲမှုတွေဘာတွေရှိနေလဲအခြေခံပညာမူလတန်းအလဲတန်းအထက်တန်းပေါ့ဆိုတော့အရင်နဲ့မတူတဲ့အခုလက်ရှိမှာအပြောင်းလဲတာဘာဖြစ်မလဲ
ဒီအခြေခံပညာအခြေခံပညာရေးစနစ်ပေါ့နော်ခုနပြောချင်မူလာတန်းအလဲတန်းထက်တန်းကိုအခြေခံပညာရေးစနစ်ဆိုပြီးတော့ခေါ်ကြတာပေါ့နော်အဲအခြေခံပညာရေးစနစ်အောက်မှာတော့ခုနကဒီမြို့သားပညာရေးမဟာဗျူဟာတဲကဟိုချမှတ်ထားတဲ့ဒီဘယ်လိုပြောမလဲ policy အတိုင်းကိုသွားအောင်လေပေါ့ဥပမာဆိုလို့ရှိရင်အခုကျွန်တော်တို့မြန်မာနိုင်ငံမှာအာဒီ10တန်းထိပဲရှိခဲ့တယ်ပေါ့နော်ဒါ10တန်းကိုကျွန်တော်တို့လွတ်ချက်ပြီးတော့ကျောင်းဆရာဆရာမဘိုးပြီးစနစ်နဲ့ကျွန်တော်တို့ကြီးပင်းခဲ့တာပေါ့ကျွန်တော်တို့ကိုယ်တိုင်ပဲဒီစနစ်ကပဲကြီးပင်းခဲ့တာပေါ့နော်အခုလက်ရှိမှာဆိုလို့ရှိရင်ဒီဆရာဆရာမဘိုးပြီးစနစ်ကနေပြီးတော့ကျောင်းမဘိုးပြီးစနစ်ကိုပြောင်းပြီးတော့ဒီ KG+12 ဆိုတဲ့စနစ်ပေါ့နော်12တန်းဒ ဒီအခြေခံပညာရေးစနစ်ကိုစံတန်းအကောင့်တွေပေါ်နေတယ်အကောင့်တွေပေါ်နေတာမှာ အခုလက်ရှိမှာဆိုလို့ရှိရင်ခုလာမဲ့ပညာသင်နေပေါ့เนาะ2019နှစ်ဆယ်မှာဆိုလို့ရှိရင်3တန်းနဲ့6တန်းကိုတင်ယူညနာအသင်းနဲ့စာမယ်အဲစခဲ့တာပြီးခဲ့နှစ်နှစ်ကျော်လောက်ကဆိုတော့အခုဆိုလို့ရှိရင် KG 2023မှာဆိုလို့ရှိရင်ကျွန်တော်နိုင်ငံရဲ့လက်ရှိခုနအခြေခံပညာရေးစနစ်ကKG+12ကိုခေါ်တဲ့တင်ယူညွန့အသစ်ကိုရောက်ပါလိမ့်မယ်အဲ့တော့ဒီဟာရဲ့ပြုတ်ပြေပြောင်းလဲရတဲ့အကြောင်းရင်းကလည်းသူကတော်တော်ကြီးကိုလည်းဟိုလိုအပ်ချက်လည်းရှိရယ်တိုင်းပြည်မှာလည်းခုနရင်းတော့ဆယ်တန်းပဲရှိခဲ့ဆယ်တန်းပဲရှိခဲ့ကြတော့ဆယ်တန်းပြီးတဲ့အကြောင်းလူအကြောင်းကစထောင့်နေလောက်ပဲရှိအောင်ပြည်ပြည်ဆိ ဒီကနေ့ပြန်ကြည့်မယ်ပြီးလို့ရှိရင်လူတယောက်ရဲ့ဆုံးဖြတ်ပိုင်ခွင့်တွေပါနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်သူက စနေပြီအဲ့တော့တင်ယုံညွန့်အသစ်ဖြစ်တဲ့အပြင်ကိုဆရာဆရာမတွေကိုလည်းဒီတင်ယုံညွန့်အသစ်ကိုဘယ်လိုသင်ရမယ်ဆိုတဲ့ training နဲ့နှစ်တိုင်းပေးရတယ်ပေါ့နော်ပြီးလို့ရှိရင်ခုနကပြောလဲဆိုလို့ပေါ့နော်တင်ယုံညွန့်အသစ်မှာလည်းအရင်တော့ဘာသာရက်တွေပါတဲ့အပြင်ကိုဘာသာရဲ့အသစ်တွေထပ်ပါလာတာပေါ့နော်ဥပမာဆိုလို့ရှိရင်ဒီအနုပညာနဲ့ပတ်သက်တာတွေဂီတာနဲ့ပတ်သက်တာတွေပါလာမယ်အာကစားနဲ့ ကျွန်တော်တို့ကဒီပညာရေးပြည်ပြောင်းလဲမှုလမ်းကြောင်းကတော့ဟိုလမ်းကြောင်းမှန်ပေါ့လားအဲ့ဒါတွေကခုနပြောင်းလဲရအောင်စစနေပြီဒါပေမဲ့တကယ်တမ်းကတော့ခုနပြောလို့မလို့ဒီတကယ်ဒီပြောင်းလဲတွေရလက်ကိုတီးပွင့်တွေကိုခံစားဖို့ဆိုတဲ့ဟာကျတော့ခုနပြောင်းလဲပြီးသွားပြီးတော့မှကျွန်တော်တို့ကဟို
တွေ့ကြုံခံစားမှန်ဆိုတော့အခြေအနေနဲ့ပြောင်းပါဘူး။နောက်ကျမတို့တည်တဲ့အတိုင်းဒီအပြောင်းလဲရှိတယ်လို့ပြောတယ်။စေတန်းဆာမှုပဲဆိုလို့ရှိရင်ဒါမျိုးမေးရဲ့ပုံစံကြီးစပြောင်းသွားပြီ။ဟုတ်တယ်။နောက်ဒီစနစ်လဲအပြောင်းလဲရှိတယ်လို့ပြောတယ်။စေတန်းဆာမှုပဲအောင်တဲ့လူငယ်ကလေးတွေဒီအရင်တော့ကနေမတူတော့ဘဲနဲ့စနစ်တစ်ခုရောက်သွားမယ်ဆိုတော့သူတို့ကာကာကနာမသိကြဘူး။ဥမာဒါဟိုအရင်လိ
ကျွန်တော်တို့ဒီပြည်ပြည်နဲ့ပါတယ်အပြင်းနဲ့ဒီဒီကြောင်လဲမှုလမ်းကြောင်းကတော့ဟိုလမ်းကြောင်းမှန်ပေါ့နော်အမှတ်တစ်ခုလည်းကြည့်တာမဟုတ်တော့ဒါတော့မနေ့တည်းကစတယ်အတက်ကတော့ဝင်ဝင်ဆံဝဲသူတို့ကိုယ်တိုင်ရှောင်းအောင်မယ်ခုနအင်းနဲ့အောင်လဲကြောင်းသားတယ်ဘီနဲ့အောင်လဲကြောင်းသားဆိုလို့ရှိရင်တော့သူကတချို့တော့ဘက်ကအတက်ကတော့ကိုသူတို့ရှောင်းနိုင်မယ်ဝင်ဝင်ရမယ်ဖြေဆိုလို့ရ ဒီကနေ့ကျွန်တော်တို့ဒီပြည်ပြည်နဲ့ပြည်ပပါလို့ရပြီပြီးတော့ရှင်အခုလက်ရှိမှာကျွန်တော်ပြီးလောက်ဆိုလို့ရှင်ပညာရေးဝန်ကြီးဌာနကပဲဒီတခြားမိတ်ဖက်ဖွဲ့စည်းတွေဒီ UN
ဒီခုနမှာကြားထဲမှာပေါ့နော်သူတို့ရဲ့ဒီတင်ကြားရေးပိုင်းတွေကိုဘယ်လိုဆက်သွားလို့ရမလဲဆိုတော့အွန်လိုင်းနဲ့အော့ဖ်လိုင်းနဲ့လမ်းနဲ့လေ့လာတင်ကြားတဲ့စနစ်တွေကိုဒါတွေလုပ်ဖို့တော့ဟိုဆွေးနွေးမှုတွေတုံ့တက်မှုတွေနဲ့ဒါဒီလိုမျိုးလုံဆောင်မှုတွေလုပ်နေတော့ကျွန်တော်သိပါတယ်ဒါကကျွန်မနားလဲတာကတော့ဒီတင်ယူညွန်းနန်းနဲ့ပညာရေးစနစ်ပုံစံစပြောင်းတာပေါ့နော်ပုံမှန်အတိုင်းသ
solution. Hit up the map on a down, she, you know, ဒါဒီပြည်နိုင်ဝင်ဌာနဘောတရားဝင်ကြီးညာတာပေါ့နော်ဒါမှတကယ်တန်းကကြတော့ဒီကလေးတွေဘယ်နေရာမှာရောက်နေလဲဘယ်လောက်ရှိတယ်ဆိုတော့တကယ်တန်းကာကနာနာနဲ့စက်တန်းကောက်ခဲ့တာလဲရှိတယ်လောဆယ်မှာလဲကိကန်းကွဲမရှိတော့ဘူးကျွန်တော်တို့ကိုယ်တိုင်ဒါကိုဟိုဒီပြဿနာကြီးဒီခက်ခဲရှိရင်ဆိုတော့တည်တဲ့ခါကျတော့ဒါမျိုးမိုင်းပြီးပရောဂျက်ဆိုပြီးတော့ဒီကလေးတွေဟိုဒီသူတို့လုံနေလုံလုံခွင ဒီမှာဆိုလို့ရှိရင်တမ်းမှာဒီရေတံမှုရောင်းတဲ့ကလေးတွေမုံရောင်းတဲ့ကလေးညာရွယ်ကျောင်းတွေရွယ်ဒါကြောင့်အခုဒီပညာရေးပြင်ပြောင်းလဲမှုတွေမှာဒီကလေးတွေအတွက်ကိုစဉ်းစားပြီးတော့လောက်ဆောင်ရရှိပါလားအဲ့တော့အရင်တော့ကတော့မရှိခဲ့ဘူးမရှိခဲ့ဘူးလေပြင်ဒီကလေးလို့သမားဆိုရဲစကလုံးအောင်မှာကျွန်တော်သုံးဖို့ခက်တာပေါ့နော်အခုအန်အာရီဆိုတဲ့လာပြည့်နောက်ပိုင်းမှာပညာရေးဝန်ကြီးဌာနရဲ့အော ောင်းပြမရောက်နေတဲ့ဟိုအကြောင်းနေရွယ်ကလေးသူငယ်တွေကိုခုနပညာရေးပမုံးမွေပေးဖို့ဆိုရည်ရွယ်ချက်နဲ့ပါပဲအဲ့ဖွဲ့ထဲမှာပဲကျွန်တော်ထဲထဲဝင်မယ်စဖွဲ့တဲ့ကဟိုဒီလိုပြောမလဲ strategy ဆွဲတာတွေ view ဆွဲတာကျွန်တော်စပြီးလုပ်ခဲ့ဖြစ်ပါတယ်အခုလောဆယ်တော့ဒီ DAE ပေါ့နော် Department of Alternative Education ဒီဦးစီးဌာနအောက်ကနေပြီးတော့ခုနဟိုစတက်မြောက်မှုလှူရှားမှုစတက်မြောက်ရေးလှူရှားမှုတွေပြီးလို့ရှိရင်ဒီကျောင်းပြင်ပမူလာတန်းတန်းညှိပညာရေးစနစ်ဆိုတဲ့ဟာတွေလုပ်ဖြစ်နေတယ်ပြီးလို့ရှိရင်ဒီကျောင်းပြင်ပမူလာတန်းတက်နှိပညာရေးစနစ်ဆိုတဲ့ဟာကိုလည်းဒီစမ်းသပ်ကာလအနေနဲ့လုပ်နေတာ3နှစ်လောက်ရှိပြီပေါ့န
ော်။ဟုတ်ဆိုတော့ဆက်ရက်ပြရတော့ရှင်ရ
နေတော့အကြောင်းတွင်းထဲကိုပြန်ဝင်လာလို့ရတဲ့နီလာနေပေါ့နော
်။အ
ဲတော့အားရစရာကောင်းပါလေ။
အဲ့ဒါပြန်မှုရတော့ရှိနေရပေါ့ကျွန်တော်တို့အချိန်ကလည်းတိတ်မရလို့ပါဆိုတော့အချုပ်အနေနဲ့ကတော့လေဥမာအခုတက်ရှိဒီအနေဒီဆိုရလက်ထက်မှာလုပ်နေတဲ့ဒီပညာရေးပြုပြင်ပြောင်းလဲမှုရဲ့အခုလက်ရှိအတိုင်းသွားနေတဲ့ပုံစံဒီဘယ်လောက်ထိအားရစရာရှိနေပြီလဲဒီတိုင်းဆက်သွားမယ်ဆိုလို့ရှိရင်နောက်နှစ်ဘယ်လောက်လောက်မှာအဲပညာရေးစနစ်ကဘယ်တိုင်းတာတစ်ခုထိကိုရောက်နိုင်မယ်လို့သုံးသပ်မိပါလေ
။ဟိုပုံမလင်းပြောရရင်တော့ကျွန်တော်အနေနဲ့ဆိုလို့ရှိရင်တော့ဒီထက်ပိုပြီးတော့ဖြစ်စီချင်တယ်ပေါ့အားရချင်မှုကြီးတော့တရားရခိုင်တော့မဟုတ်ဘူး။လမ်းကြောင်းကတော့မှန်နေပြီ။ခုနပြောတဲ့ဒီမျိုးသားပညာရေးမဟာဗျူဟာအရာပဲကြည့်ကြည့်။မျိုးသားပညာရေးဥပဒေအရာပဲကြည့်ကြည့်။ဒီလမ်းကြောင်းအမှန်နေပြီဆိုတော့ဘယ်ဆိုရပဲတက်တက်ဒီလမ်းကြောင်းအတိုင်းသာကျွန်တော်တို့ဆက်သွားမယ်။ပြီးလို့ရှင်တိုင်းပြည်ကလည်းခုနလွတ်တော်ကလည်းလိုအပ်တဲ့ budget ကိုပြည်ပြည်စုံစုံနဲ့ထောက်ပံ့ပေးနိုင်မယ်ဆိုလို့ရှိရင်တော့လမ်းကြောင်းကတော့မှန်နေပြီဒီတိုင်းဆက်သွားရင်တော့ကျွန်တော်တို့နိုင်ငံကတကယ်ကိုနောင်မကြာတဲ့အနာဂတ်မှာတိုင်းပြည်မှာတကယ်ကိုလိုအပ်မဲ့ဒါကောင်သမီးကောင်ရတနာတွေတိုင်းပြည်အတွက်တကယ်ကိုလိုအပ်မဲ့အင်အားတွေကိုဖြည့်ဆွမ်းပေးနိုင်မယ်ဆိုတော့တကယ်ယုံကြည်ရပါတော့ဒါပေမဲ့တစ်ဖက်မှာလည်းဟိုဒီဟာကြီးကခုနအစိုးရတစ်ခုတည်းကိုထားခဲ့လို့တော့မရဘူးပညာရေးဝန်ကြီးတစ်ခုတည်းကိုပြစ်ထားခဲ့လို့တော့မရဘူးဟောပညာရေးဝန်ကြီးထားဆိုတော့ခုနပြောပြောလဲဒီစနစ်ဟောင်းကြီးကနေပြီးတော့ထိုးဖောက်ဖို့စူးစမ်းနေတဲ့အဆင့်မှာပဲရှိနေတဲ့အခါကျတော့ကျွန်တော်တို့အကုန်လုံးဝိုင်းလုံးမှရမယ်ခုနဒီမိဘဆရာတင်တဲ့မှာမိဘတွေကိုယ်တိုင်ဝင်ပြီးတော့ထဲထဲဝင်လှုပ်ဖို့ပံ့ပိုးပေးဖို့လိုလိမ့်မယ်ပြီးတော့ပညာရေးစနစ်အဟောင်းမှာကျွန်တော်တို့အလွတ်ကျက်ပြီးတော့သားသမီးတွေတတွတ်တော့အော်ပြီးတော့မှဒီမှာအကျယ်ကြီးစုံနေမှမိဘတွေတချို့ကစာတက်တယ်စာကျက်နေတယ်စာတင်ကြားမှုတွေဖြစ်နေတယ်လို့ထင်နေတဲ့ဒီအတွေးအမြင်တွေကိုကျွန်တော်တနည်းဖြစ်ပုံနဲ့ပြန်ပြီးတော့သုံးသပ်ဖို့လိုလိမ့်မယ်ပေါ့နော်နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့နိုင်ငံရဲ့ပညာရေးစနစ်ကဒီနှစ်ပေါင်းများစွာပေါ့လေဒီပြောလို့ရကြီးလစ်လူချူခံခဲ့ရတဲ့တစ်ပင်ကြီးတို့ဖြစ်နေအဲ့တော့တစ်ပင်ကြီးကအတီးရွက်တွေလည်းမရှိတော့ဖူးပွင့်လည်းမရှိတော့တစ်ပင်ကြီးပဲငုတ်တို့ကြီးပဲဟုတ်လားအဲ့တော့ဒီတစ်ပင်ကြီးကိုကျွန်တော်တို့အခုပြန်ပြီးတော့ဝေဝေဆာဆာနဲ့အတီးပွင့်နေဖြစ်လာအောင်စလုပ်တဲ့အဆင့်မှာပဲရှိသေးတယ်အဲ့တော့အောက်ပိုင်းကရေတောက်မြစ်ကတော့ခိုင်ရမှာရှိတော့မယ်ကျွန်တော်တို့နိုင်ငံညီမကြီးကတကယ်ကိုပညာရေးဆိုလို့ရှိရင်မိဘရောဆရာဘယ်သူမှမစိုးရတကယ်ကိုထိတ်ဆုံးမှာအထွတ်မြတ်ထားကြပါလေပညာတတ်ဆိုရတာကကျွန်တော်တို့နိုင်ငံတကာအရောင်းတမိုးရှိရဲ့စကလုံးပေါ့နော်အဲ့တော့ဒီအခုအဆက်ပြောင်းလဲဖြစ်တာကနှစ်သုံးနှစ်လောက်ပဲရှိသေးတဲ့အခါကျတော့ဒီအပြီးပွင့်နေတဲ့အရွက်တွေဝေဝေဆာဖြစ်လာလို့ဆိုအချိန်တော့နည်းနည်းပေးရအောင်ဒါပေမဲ့ပြောနိုင်တာကတော့အောက်ဖက်မှာရေတောက်မြစ်ကတောင်းတတင်းနေရှိနေပြီဒီအခုလိုအပ်တဲ့တဘာဝဒီဓာတ်မြေဩဇာတွေနဲ့ရေးပြီးပါလေအခုလက်ရှိ energy ဆိုအပ်တဲ့မှာစပြီးတော့လုံလုံလောက်နဲ့ဟိုပေးနေပြီဆိုတဲ့အခါကျတော့တစ်ချိန်မှုထင်ကြရင်တော့ဒီပညာရေးတစ်ပင်အုံကြီးဟာဝေးစားလာလိမ့်မယ်လို့ကျွန်တော်ညွှန်လိုက်ပါတယ်ဟု
တ်ကဲ့ဒီနေ့ရကျမရဲ့ရှင
်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုမှတ်ခင်ပြုထွေးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ကျမတို့ VOA American အသံရဲ့တင်းငွေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေး
meter line garo, line to meter nasanga tons and ningas and line meter tiacos at chepare, D season to dia by maro, pirin the rent on that chem, the magiga pizza, tujas and the other in the side of the rent pass and candari, nasa in
ဒီဝေးမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32နှင့်40 80အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ196မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 25 32နှင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်း195 32နှင့်လိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ် voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ19ရက်တနင်္ဂနွေနေ့ည တာပြင်VOA Facebook စာမျက်နှာVOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်နဲ့မြန်မာပြည်ကပေးစာတခါထူးခြားစံပြသတင်းများစတဲ့သတင်းပတ်စဉ်ကန်တာတွေနားဆင်ကြရမှာပါဒီလိုအစီအစဉ်တွေလည်းကာမအခုအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံသက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မတ်အင်
ဒီကတဲ့မေလ၁၉ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာစကိုင်းတိုင်းကောလင်းမြို့နယ်အမှတ်ဦးမျိုးစောအောင်ကဒီမိုကရေစီပညာရေးစနစ်နဲ့ပတ်သက်ပြီးအရေးကြီးတဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူမေးခွန်းကတော့ရွေးကောက်ပွဲစနစ်တွေရွေးကောက်ပွဲဆိုင်ရာဗဟုသုတတွေကိုစာသင်ကျောင်းတွေမှာသင်ကြားပေးဖို့ကျောင်းတွင်းရွေးကောက်ပွဲတွေကနေတဆင့်ရွေးကောက်ပွဲအလေးအထတွေ Pinya Yuin Tanaga Mahobe, Bidong, you got where commissioning up Chinidaba. Little Malapida, you got where commissioning a point with Yoga. Throne at Pinya Yuin Tanan and Hinami, now to change my account here, Paul, you might just see be mayor. A good loser, Maro, Bazi, the mum, she will look Pijagera, a pepper. You might demogusi in it, demogusi Pinya Yetu, a tow, one as the account at Pibabe. Good about Eddie Jow, sooner it can be a doba mayor.
Any Megon and Badabi, Democracy Jensen, Kaima Agamu, Jama Lungerigo, Pinya, Bebu Lu at Ajao, Akulu, Minya Yarap Tedelu, Megoshin, Umu Zonga Suare, Dajan Jang Rima, Adan Gonsang, Jang Gonsang, Akza Gonsang, Yurarigo, Democracy Jensen, Dime, Maybe Rich Heramu, Song Yet, Biname Suye, A George Jesu, Yaswa Yashima Tedelu, Duga Suare. Jemma ye Amagone, Democracy Rimasuye, Manalo Window Muri, Nyapi Roma, Go ye Chingu, Nintimbu Majozabe, Turava Ane Jagu, Laishabi, Naujo Dane Turamu, Che Turamu, Logi Roma, Democracy Ha, Machinda Mau, Shindai Mut Kuma, Nyadare Cheni, Pandiame, Lever do Nedi Roma, Nidu Nimia, Shindian Yame, Sure, a team Yugu, Yashinaima Pibare, Naut Kuga, Amyanga Lakanai Nedu Piao, Koi Kodwika on Loyame, Sure, a team, Lunerigu, Benaima Pibare, Nausont Kugaro, Dilo Lochiapi, Dawin Dide, Nangadu Nanganari, Dawin Kamu, Dawin Yumushide, and Naka Gansonile, Bola Map Tede, Lu, Nyoli Yavare, Subi. Nanganagama, Democracy Nepatalu, a chicken, pinya, jaunigani, sapi, tinja, pini, harigu, pawa, point, domi, dimja, givare. Luto, me, umuso, on ye, dimja, je, tweet, on, mamare. Democracy sine kaimabo, so ye, dainu, gidari, ye, democracy, sanya, nale, mu, can you mu, sweswem, yem, ye, jindo, muri, ne, the saimare. Dainu, gidari, sura, damen, pidurigasa, a yashi, yagan,
ဝင်တန်းတွေတက်မတော်သားတွေအစိုးရအရာရှိတွေအားလုံးပါဝင်ပါတယ်အဲ့ဒီလိုခိုင်မာအမြင့်တွေဖို့ဆိုရင်ကလေးစငယ်ဘွားကလေးကအခြေခံပညာကျောင်းတွေကနေစပြီးသင်ကြားပို့ချကျင့်သုံးနေစေဖို့လိုပါတယ်တကယ်ဒီမိုကရေစီပညာရေးစနစ်ကနေထွက်ပေါ်လာတဲ့တိုင်းပြည်ပြည်သားတွေသာလျှင်ဒီမိုကရေစီကိုကျင့်လဲကျင့်သုံးကာလဲကာကွယ်နိုင်ရမှာပါ ဒီမိုကရေစီခိုင်မာတဲ့ပညာရေးစနစ်ကပေါက်ဖွားလာတဲ့စစ်ဘုံစစ်သားတွေဟာစစ်ဘုံချုပ်တယောက်ယောက်ကဥပဒေကိုချိုးဖောက်ပြီးအာဏာသိမ်းခိုင်းတဲ့လိုက်ပါကြမှာမဟုတ်ပါဘူးအဲ့ဒီအာဏာသိမ်းခိုင်းတဲ့စစ်ဘုံချုပ်ကိုသာလျှင်တရားဥပဒေရှေ့မှောက်ပို့ဆောင်လိုက်ကြမှာပဲဖြစ်ပါတယ်ဒီအတွက်အခြေခံပညာကျောင်းတွေမှာ
အတန်းခေါင်းဆောင်ရွေးချယ်ရတာတွေအသင်းခေါင်းဆောင်ရွေးချယ်ရတာတွေကျောင်းကျောင်းလုံးနဲ့ဆိုင်တဲ့အရင်ခေတ်ကဆိုကောင်းစီလက်ရှိချိန်မှာကျောင်းသားသမဂ္ဂစသဖြင့်ရွေးချယ်ရတာမျိုးရှိပါတယ်လူငယ်ရဲ့နှစ်ပေါင်း50မှာစလာလို့ခေါ်တဲ့အာနာရှင်ဦးနေဝင်းလက်အောက်ကမြမဆိုရှယ်လေးလမ်းစဉ်အစိုးရခေတ်တုန်းကတော့မြမနိုင်ငံကအခြေခံပညာကျောင်းတချို့မှာအဲ့ဒီအလေးအထားတွေကျင့်သုံးခဲ့ကြပါသေ
တချောင်းလုံးတဲ့ဆိုင်နဲ့ចောင်းកောင်စီလိုမျိုးတွေကိုចောင်းသားတွေရဲ့တကယ့်လျှို့ဝှက်မဲတွေနဲ့မဲပေးရွေးချယ်စီတာမျိုးပါဒါပေမဲ့နောက်ပိုင်းတချို့ចောင်းတွေတချို့ဆရာဆရာမတွေကသူတို့ကြိုက်တဲ့ចောင်းသားတွေကိုခေါင်းဆောင်အဖြစ်တင်မြှောက်ဖို့ចောင်းသားចောင်းသူတွေကိုလက်ညှိုးထောင်ရွေးချယ်ခိုင်းတာတွေအခုနောက်ပိုင်းရွေးချယ်မှုဆိုတာတော့မရှိတော့ပဲဆရာဆရာမကပဲသူကြိုက်တဲ့သူကိုခေါင်းဆောင်
ပြောကြားသွားပါဦးတင်ညာရေးဝန်ကြီးဌာနကနေအဲ့လိုရွေးချယ်မှုတွေကိုဒီမိုကရေစီပုံစံအတိုင်းလုပ်ဖို့ညွှန်ကြားချက်လေးတစ်စောင်ထုတ်လိုက်ရုံပါပဲပြီးရင်အခအားလျော်စွာအဲ့ဒီလိုရွေးချယ်ရတဲ့အကျိုးအကြောင်းတွေရှင်းပြပြီးနောက်ပိုင်းတစ်ဖြည်းဖြည်းအတန်းကြီးအရွယ်ရောက်လာတာနဲ့အမျှတကယ်တိုင်းပြည်မှာကျင့်သုံးနေတဲ့ဒီမိုကရေစီစနစ်နဲ့နှိုင်းယှဉ်ပြောပြပေးဖို့လောက်ပါပဲ လိုအပ်ရင်ကျောင်းဆရာဆရာမတွေကိုလက်ဆွဲလမ်းညွှန်စာအုပ်တွေထုတ်ဝေဖြန့်ချိပေးတာတင်နန်းတွေစင်ပွားတင်နန်းတွေလုပ်ပေးရင်လည်းရပါတယ်ပုံဖွင့်လင်းလင်းပြောရရင်အရင်စစ်အာဏာရှင်တွေဟာဒီမိုကရေစီစနစ်ကိုဖျက်ဆီးခဲ့ရုံမကပညာရေးထဲမှာဒီမိုကရေစီအတွေးခေါ်တွေအလေးအထတွေကျင့်စဉ်တွေခေါင်းမဖော်နိုင်အောင်လည်းပိတ်ပင်တားမြစ်ခဲ့ကြပါသေးတယ်အဲ့ဒီပညာရေးစနစ်ကနေကြီးပြင်းလာတဲ့လူငယ Sakku, Nakane, a twe corrigu, Gong Gong, Timbirababe, Demeroda me, Demeroda pa, Demero daribe, Dimigu chide, Dimigu get in a Demero a ya shiri sura, a ya yagu, Tinja damyao nadi, Dimigu, a papaka, ocho nine, a ye chin shiduri pide surago, mind that Tinja gejabare. Achata Pamaro, Eddie Lungeriha, Democracy Pinai Seneca, J.J. Ladurim Hodo, Sit Anna Shinugube Nakandi, Pidu Reguro, Attende Miende, the Cardia, Jandu the Pue, Timmy, Pumura Mule, Loke Javai.
He dwelled in Manangama, Democracy Senate Kaima Ago, Sit Anna Shin Senate, now tap Yamishina Juba Yama, Democracy Pinai Senate, Jinzo Yingale, the Doubt Niaga, a Yipa.
ကိုလည်းအမအူမျိုးစုံအောင်ပြောတဲ့ယူကော့ဝဲဆိုင်ရာတွေကိုစာတင်ကြောင်းတွေမှာသင်ကြားပေးဖို့ယူကော့ဝဲအလေးထားတွေသင်ကြားလက်ကျင့်ပေးဖို့ပညာရေးဝန်ကြီးဌာနအနေနဲ့အများအကောင်းထဲပေါ်ဆင်းနေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။ဦးစီစီအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုလာမယ့်အင်္ဂါညတရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင်။
မြို့သားရေးဆိုတဲ့ခေါင်းစဉ်အောက်မှာတနင်္ဂနွေနေ့လူချင်းချင်းလူမျိုးကြီးဘာသာရေးအရာတွေးခွဲလှုံ့ဆော်တာတွေအမိုးစကားပြောဆိုရေးသားတာတွေကိုလူမှုကွန်ရက်တွေမှာရောပြင်ပမှာပါတွေ့လာရပါတယ်။လူဖွဲ့စည်းအတွင်းလူမှုသဟဆာတာဖြစ်မှုကိုထိခိုက်စေတဲ့ဒီလောက်ရမျိုးတွေကိုဘယ်လိုဟန်တားနိုင်မလဲ။ဒီလိုလောက်ရမျိုးတွေကိုလွတ်လပ်စွာပြောဆိုရေးသားမှုအောက်မှာကင်းလွတ်ခွင့်ပေးတဲ့မှာလား။လာမ ုထားမယ်ဆိုရင်တဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီ Facebook ကဖြစ်စီကြိုတင်ရေးသားပြပို့ထားနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0223329994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျ။အင်္ဂါညတရားလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမရီးသန္တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနှားဆင်ကြရအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေအတွက်မြန်မာတချင်းတွေတပုံနဲ့မြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုတော့သောရရှင်တွေ VOE Facebook စာမျက်နှာပေါ်မှာ VOE ကိုမှတ်ချက်ပေးပြီးတော့တုံးသက်ချက်ရေးလာတဲ့သောရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ် review ကဏ္ဍမှာပါ။ဦးကျော်တက်ဦးဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ် VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်ဒီတော်ရရှင်တွေက VOE ကတင်ဆက်ပေးတဲ့လက်ရှိမြန်မာသတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လှုပ်လှုပ်လှက်လှက်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်ကျွန်တော်တို့ VOE ကပြီးခဲ့တဲ့သတင်းပတ်နှစ်ပတ်စနစ်တင်းငွေနှစ်ပတ်အတွင်းမှာ VOE TV Magazine အစီအစဉ်ကနေပြီးတော့နိုင်ငံရေးစကားဝိုင်းအစီအစဉ်ထုတ်လွှင့်ပေးခဲ့ပါတယ်နော် NLD အစိုးရ၃နှစ်တာအတွင်းမှာဘာတွေဆွမ်းဆောင်နိုင်ခဲ့လဲပထမတစ်ပတ်မှာတော့ဒီပညာရေးကျန်းမာရေးဆွမ်းဆောင်နိုင်မှုတွေအားနည်းမှုတွေအခုပြီးခဲ့တဲ့မေလ၄ရက်နေ့စနေနေ့တော့ NLD ၃နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာကြုံတွေ့ရတဲ့ပဋိပက္ခတွေကို NLD အစိုးရကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးမေးမြန်းခဲ့တာဖြစ်ပါတယ်ဒီ season radio ကလည်းထုတ်လွှင့်ပေးတာပါဒါပေမဲ့ရုပ်မြင်သံကြားကလည်းအရင်ထုတ်လွှင့်ပေးတာဖြစ်ပါတယ်ဒီ season ကိုကြီးရှုပြီးရေးလာကြတဲ့သောရရှင်တွေထဲမှာဆိုရင်တော့ကျော်ညွတ်ဆိုတဲ့သောရရှင်ကနားမထောင်ကျင်တော့ပါဘူးတဲ့အကြောင်းထက်အစိုးရနဲ့ရဲ့ပါဝါမမျှတာတွေခေါင်းဆောင်လွှဲချတာတွေလမ်းကြောင်းလွှဲနေတာတွေနဲ့ဖြည့်ရှင်းတာဝန်ယူမှုတာဝန်ခံမှုကင်းမဲ့လွန်းတဲ့ကျွန်တော်တို့နေတဲ့တိုင်းပြည်ဖြစ်ပါတယ်ဆိုပြီးတော့စိတ်ပြည့်ပြည့်နဲ့ရေးလာပါတယ်သောရရှင်ဒီကိုကိုကျော်ဆိုတဲ့သောရရှင်ကလည်းဒီ season ကိုကြီးရှုပြီးတော့ကြပြတပုတ်ဆက်ပြီးတော့ပို့လာတာပါသူကသူရဲ့ကြပြကိုငိမ့်ချမ်းရေးလို့ခေါင်းစဉ်တက်ထားပါတယ
်။ငိမ့်ချမ်းရေးငိမ့်ချမ်းရေးပြောသွားလိုက်ကြတာဟုတ်ပါတယ်။ဒါပေမဲ့တမတော်ကိုယ်တိုင်ကငိမ့်ချမ်းရေးကိုအမှန်တကယ်မလို့ချင်ပါဘူး။ဒါကြောင့်အစိုးရကဘလောက်စူးစမ်းစူးစမ်းငိမ့်ချမ်းရေးဟာဖြစ်လာမှာမဟုတ်ပါဘူး။တမတော်ဟာငိမ့်ချမ်းရေးရရင်နိုင်ငံရေးကနားရမှာမို့ငိမ့်ချမ်းရေးပြက်အောင်ပဲလုပ်မှာဖြစ်ပါတယ်
။ဟုတ်ကဲ့ကျမတို့ဒီ NLD 3နှစ်တာကာလအတွင်းမှာဘာအခက်အခဲတွေရှိလဲဘာတွေစွမ်းဆောင်နိုင်ခဲ့လဲဆိုတာကိုပြန်ပြီးတော့သုံးသပ်တင်ပြတဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်ကိုကြည့်ရှုပြီးတော့တော်ရရှင်နဲ့ရေးလာကြတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်ကိုပိုင်မြင်ကိုရေးလာတဲ့သူတယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးစင်ပါတယ်သူကမြန်မာနိုင်ငံအကြီးအကဲတွေတရုတ်နိုင်ငံကိုတလောကပဲတွားရောက်ခဲ့ပြီးတော့ဆွေးနွေးခဲ့တာတွေတရုတ်ကကမကထလုပ်တဲ့ကပတ်လန်းစီမံကိန်းကလည်းဒီမြန်မာပြည်ကိုအကျိုးရှိအောင်ဘယ်လိုလုပ်လဲဆိုတာတွေက VOA Radio နဲ့ရုပ်သံပရိသတ်တွေအထူးစိတ်ဝင်စားနေတဲ့အကြောင်းဖြစ်ပါရဲ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုပိုင်အမြင်တွေကိုထုတ်ပေါ်လာကြတဲ့အစားတွေထဲမှာဒီအခုပြောသွားတဲ့သောရရှင်တယောက်ကတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်နဲ့တင်ပြခြင်းဖြစ်ပါတယ်အများပြည်သူစိုးရိမ်ကြီးမားနေတဲ့စိတ်ကိုရောကြစေဖို့မျှဝေပေးစီလိုပါတယ်တဲ့ကျွန်တော်ရဲ့ပုဂ္ဂလိကလွတ်လပ်ခွင့်အတွက်လည်းသူ့ရဲ့နာမည်ကိုထင်ချန်ပေးပါဆိုပြီးရေးလာပါတယ်
ကျွန်တော်သာတရုတ်ကြီးလိုစီးပွားရေးသမားတယောက်ဖြစ်ခဲ့မယ်ဆိုရင်ဖဲဝိုင်းမှာဖဲကစားသလိုပါပဲစီးပွားရေးလောကမှာလည်းဝက်ဖဲဆိုတာရှိပါတယ်မြေဆုံကရမယ့်အကျိုးစီးပွားဟာ One Belt One Road ကပတ်လန်းစီမံကိန်း project ကရလာမယ့်အကျိုးစီးပွားနဲ့တရုတ်ပြည်ရဲ့နောက်လန်းချောင်းပွင့်ရေးနဲ့ဩဇာလွှမ်းမိုးမှုကပိုအရေးပါပါတယ်နျူကလ িয়ার စွမ်းအင်ပိုင်ဆိုင်ထားတဲ့တရုတ်ဖို့တော့လျှက်စစ်လိုအပ်ချက်ကိစ္စဆိုတာကလေးကလားဆန်ပါတယ်နောက်ပြီးအခုခေတ်နောက်ပိုင်းကာလတွေမှာပိုပြီးစိတ်ချလုံခြုံပြီးပြေးွားတဲ့နျူကလ িয়ার နည်းပညာတွေဟာတိုးတက်စံပြလာတာလဲလက်တွေ့သိကြမှာပါရက်စစ်တာလိုအပ်ချက်ကြောင့်သာဆိုကျွန်တော်တို့ဒါစိတ်ဝင်စားရင်နျူကလ িয়ার စွမ်းအင်သုံးအင်ဂျင်တာဘိုင်တွေကိုယ်အိမ်မှာကိုယ်သုံးလို့ရနေတဲ့ခေတ်အနေထားမျိုးပါမြုံရင်အမေရိကန်နဲ့ကမ္ဘာထိပ်သီးနိုင်ငံကြီးတွေရဲ့ရေတက်တွေကိုမြင်ကြည့်ရင်သိတာလုံးမှာပါနှစ်80စားနှစ်ပေါင်း80စားစွမ်းအင်ပြန်လဲဖြည့်ဆည်းရမလို့တဲ့စစ်သင်္ဘောကြီးတွေကမ္ဘာကိုသုံးဘက်စာလောင်စာပြန်ဖြည့်ရမလို့ပဲပတ်နိုင်တဲ့ နျူကလ িয়ার စွမ်းအင်သုံးလေယာဉ်ကြီးတွေရှိနေတာကိုတွေ့ရပါလိမ့်မယ်။ဒါကြောင့်မြစ်ဆုံဟာဝက်ဖဲပါ။ဒါကိုမေစုကလည်းကြိုတွေးမိပြီးသားဖြစ်ပါလိမ့်မယ်။ကိုလိုနလပိန်းတုံးလူတယောက်တောင်အတွေးမိအတွေးဝင်နေတာပါ။အဲ့ဒီစီမံကိန်းဟာမြန်မာအတွက်လည်းကြိုးစည်းပွားဖြစ်ထုံးမဲ့တေချာပေါက်ခွင့်လန်းပါပဲ။မြန်မာအနေနဲ့ product တွေမထုံနိုင်သေးခင်အနေထားရှိတော့ဖဲဝိုင်းမှာဒိုင်ဖြစ်ကစားသူတယောက်လိုအကောက်ကလေးစားပြီးတိုင်းမီအခွန်ဗန္နာရမယ့်အပြင်မြန်မာပြည်သူတွေလည်းအခုထက်ပိုပြီးအတွေးခေါ်မျှော်မြင်ပိုပြီးကျယ်ပြန့်လာနိုင်မှာပါရှေးခေတ်ဟောင်းပိုလန်မှာကြီးကြောင်ရှေးကမြန်မာတွေယဉ်ကျေးမှုအစဉ်တန်းတိုးပွားခဲ့သလိုအကျိုးစီးပွားများကြီးဖြစ်ထွန်းခဲ့တာတာတကပါဆိုလိုတာကမြန်မာအနေနဲ့စီးကန်းနီးစနစ်တကျကင်တွယ်ရင်အေးစေးတိုးတက်ကြီးပွားလာလိမ့်မယ်ဆိုတာကိုယုံကြည်ပါတယ
်ဟုတ်ကဲ့တရုတ်နိုင်ငံကဒီ project ကြီးနဲ့ပတ်သက်ပြီးတော့မြန်မာလူထုအနေနဲ့သိပြောဆိုရင်မကြည့်ကြပါနဲ့ဒီဟာမျိုးတွေအကျိုးအမြတ်ရနိုင်ပါတယ်ဆိုပြီးသူပြောသွားတာပါပြီးခဲ့တဲ့တပတ်တုန်းကလည်းဒီတရုတ်အရေးကြမ်းကျင်သူတဦးဒီလိုမျိုးအလားတူသုံးသပ်ထားတာကြားရပါရဲ့နော်ဒီစီးပွားရေးအင်အားကြီးမှတောင်းတင်းခိုင်မာတဲ့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကဒီလိုစီးပွားရေးဖွံ့ဖြိုးကိစ္စရပ်တွေမှာတတိနဲ့ဒီဆက်ဆံပြီးတော့အတူတူလက်တွဲလုပ်တင်နေဆိုတဲ့အကြောင်းအကြံပြုထားတာဖြစ်ပါတယ်အခုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးချင်ပါတယ်ရှင်တော်ရရှင်တရုတ်သူကတော့ရန်ကုန်တိုင်းလှိုင်သာယာကနေတဲ့သူပါတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့စမူပါကန်မြို့မှာလက်ရှိနေထိုင်နေတဲ့ရွှေပြောင်းအလုတ္တမတယောက်ပါဆိုတော့သူမေးချင်တာကိုမေးလာပါတယ်ရှင်
။ထိုင်းနိုင်ငံမှာနေတာ18နှစ်ရှိပါပြီ။ပြီးခဲ့တဲ့တကြံကမြန်မာပြည်ကိုပြန်လာထိုင်းဘက်အချမ်းကအခွန်လွတ်ပေးပြန်ပါတယ်။တကြက်တောင်မပေးရပါဘူး။မြန်မာနိုင်ငံဘက်ချမ်းရောက်တော့ငွေကြေးခောက်ခံမှုနဲ့ကြုံရပါတယ်။တခါမြန်မာပြည်ကထိုင်းနိုင်ငံကိုပြန်ဝင်တော့လဲမြန်မာဂိတ်ကိုရောက်တော့ပတ်စံပေးရပြန်ပါတယ်။တယောက်ကို100ပါ။အခုလိုပေးရတာတွေကိုအစိုးရအကြီးအကဲတွေသိပါသလားလို့မေးပေးပါ VOA ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီတော့ရှင်မေးလို့ကျမကဒီထိုင်းကကျမတို့ရဲ့သတင်းတောက်ထိုင်းနိုင်ငံမဲဆောက်မျိုးကကျမတို့သတင်းတောက်မဲအေးမာရှီကိုဆက်သွယ်ပြီးမေးကြည့်ပေးပါမယ်နော်သူကအဲဒီကအခြေအနေတွေကိုမျက်ခြေမပြတ်အဆောင်ကြည့်သိရှိသူဖြစ်ပါတယ်မဲအေးမာရေဟိုကျမစီကိုဒီတော့ရှင်ကလှမ်းမေးတာခုနကတော့ကြားသွားတဲ့အတိုင်းပဲပေါ့နော်သူတို့ဟိုဒီတကြံအတွက်မြန်မာနိုင်ငံပြန်တော့ပတ်စံပေးရတယ်မြန်မာနိုင်ငံအကြံမာလဲဗမာပြည်ဘက်အချမ်းရောက်တော့ပေးရတယ်နောက်ပြီးဗမာပြည်ကနေပြီးထိုင်းကိုပြန်တော့လဲဗမာပြည်ဘက်ကနေပြီးတော့ပေးခဲ့ရတယ်လို့ပြောပါရဲ့အဲ့တော့ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့လိုပေးရတာထုံးစံမာလားရှင်ဟိုဘလို့အတွက်ကြောင့်ကောက်တယ်လို့ထင်လဲမဘလို့ကြားလဲမ
ဟုတ်ကဲ့ဟိုကျမသိရတဲ့လောက်ဆိုရင်ပေါ့နော်ထိုင်းနိုင်ငံဘက်ကတော့ဗီဇာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီ re-entry တုံးကိုဟိုထူရမယ့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီကင်းလွတ်ခွင့်ပေးထားတယ်အဲ့တော့ဒီထိုင်းနိုင်ငံကတော့25ရက်ခွင့်ပေးထားတယ်ဆိုတော့ဒီမြန်မာနိုင်ငံဘက်ကလည်းပေါ့နော်ဒီပေးတင်တယ်လို့ယူဆတယ်ဒါပေမဲ့အဲ့လိုမျိုးပေးနေရတယ်ဆိုတော့အတန်ဒီလည်းကြားနေရတယ်ဒီအလုပ်သမားတွေပြောပြတာပေါ့နော်ဟိုဒီဟာကထုံးစံလားဘာလားတော့ကျွန်မလည်းမသိဘူးဒါပေမဲ့လည်းဟိုဒီဟာမျိုးကတော့ဖြစ်သင့်ဘူးဆိုတဲ့အကြောင်းမြန်မာလူသမားတွေပြောနေကြတယ်လို့ကြားရတယ်နောက်တစ်ခုကအခုပြောရတဲ့လူကပေါ့နော်ရေးလိုက်တဲ့လူကပေါ့နော်သူကဟိုဘလို့စာအုပ်မျိုးကင်ထားတဲ့လူလဲပေါ့ဥမာအဲဒီထိုင်းနိုင်ငံကနေပြီးတော့ဒီဗီဇာကင်းလွတ်ခွင့်ပေးထားတယ်ဆိုတဲ့အတွက်သူကအဲ့လိုဗီဇာနဲ့လာတဲ့လူလားပေါ့ဒါမှမဟုတ်ရင်ဥမာယာယီနေထိုင်ခွင့်ခုနှစ်ရက်လက်မှတ်နဲ့လာတဲ့လူလားဟိုတစ်လနေထိုင်ခွင့်လက်မှတ်နဲ့လာတဲ့လူလားအဲ့လိုမျိုးတော့ရှိတယ်ဒါပေမဲ့ဒီခုနှစ်ရက်နဲ့လာတဲ့လူတွေဆိုရင်တော့မှသွားလာပြန်တာကအမငွေနဲ့ဆိုရင်1000ပဲပေးရတယ်ပေါ့နော်အဝင်ပြီးဆိုရင်1000ပေးရတယ်ပေါ့နော်အဲဒါတော့မှမလာဘူးတဲ့သူဆိုရင်1000ပေးရတယ်ဘတ်နဲ့ဆိုရင်20ပဲကြာတာပေါ့ဘတ်တရာလောက်တော့မကြောက်ဘူးပေါ့တွားနေပြန်နေကြသူဆိုရင်လည်းသူကပေါ့နော်ဟိုမြန်မာငွေနဲ့ဆိုရင်အဲ900ပေါ့900ဆိုရင်ဘတ်နဲ့ဆိုရင်10လောက်ပဲကြာတာပေါ့10စစလုံးလေးပဲကြားတ
ာဟုတ်ကဲ့သူပြောသလိုဒီထိုင်းဘက်ကနေပြီးမြန်မာနိုင်ငံကိုဒီတကြံအပြန်မှာတော့ဟိုထိုင်းဘက်မှာမပေးခဲ့ရဘူးဆိုတော့ဗမာပြည်ဘက်ကလည်းတကယ်တမ်းဆိုရင်တော့ပေးစရာမလိုပေါ့လေတဘောက
ဟုတ်ကဲ့ကျမတို့ထင်တာကတော့မလိုလို့ထင်တယ်ပေါ့နော်ဒီထိုင်းနိုင်ငံကတော့ဒီလိုမျိုးကင်းလွတ်ခွင့်မြန်မာလူသမားတွေနဲ့ပတ်သက်ပြီးတော့ဒီလိုဗီဇာကင်းလွတ်ခွင့်ပေးတယ်ဆိုတော့သူတို့တကယ် re-entry တုံးထူရမယ်ဆိုရင်ပေါ့နော်ဘတ်တစ်ထောင်တောင်ကုန်တာအဲ့ဒီလိုမျိုးဘတ်တထောင်ကုန်ရတဲ့ဟာကိုမြန်မာတွေကိုတက်တာအောင်အလုပ်သမားတွေဟိုတကြံမှာပေါ့နော်နေရပြန်တဲ့ခါမှာတက်တာအောင်ဆိုပြီးအစီအပြေအောင်ဆိုပြီးလုပ်ပေးနေတဲ့ချိန်မှာကိုယ်နိုင်ငံကလည်းဒါမျိုးတော့မကောက်တဲ့လို့ယူဆတယ်ပေါ့နော်။ဘာကြောင့်ပေးရလဲဆိုတာကျမတို့အတိအချာတော့မသိသေးပါဘူး
။ဟုတ်ကဲ့မင်းမရေအရှင်းပြတာကျေးဇူးတင်ပါတယ်ဒီတော်ရရှင်နေလဲကြားမယ်ထင်ပါတယ်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။တစ်ချစ်တော်ရရှင်ကိုမြန်မာတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြဖို့ရှိပါတယ်နော် မာဗီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ Email ပို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့ VOA တိချစ်သောရရှင်နေပြည်မြန်မာတခြားနေတဲ့ဘုံနဲ့မြစ်တာဒီလက်ဆောင်ဖြောပြပေးခြင်းပါတယ်ရှင်ဒီဘက်တော့ Jewelty ဆိုထားတဲ့ message ဆိုတဲ့တခြားလေးနဲ့သောရရှင်နေကိုဖြောပြခြင်းပါတယ်ရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Video ကနေဖန်ယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Video ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Nam lu do bu sora ti lai pi khu Min twa nga shau to wa phit chin bu Nu nin ba bu nin sora nga twa ta ba Jin the do mama daro bu Na sa rue ye cha de nan pha mama phat chi be A yin lo pyo le ja phong da le ga sa twe mu e ri ya pyin pa
Ma yi tan la ja season tin set pe ni de myama ti ga pe sa kan da ko na sin ka ja ra ba shin aku set pi lo ကိုငင်းချက်နဲ့မဲ့ဧတနာကျော်တို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင
်။ပြည်ဝနိုင်ငံသားဆရာဝန်တရားဟာအသက်တရာရှိနေပြီဖြစ်ပေမဲ့လူနာတွေကိုစေဆက်ပြီးကုပေးနေပါရဲ့။ဒေါက်တာရူဂျယ်ရီဟာမနေ့တိုင်းဆေးရုံအလုပ်စီကိုပုံမှန်သွားလေ့ရှိပြီးလူနာတွေကိုကြည့်ပေးပါရဲ့။ဆေးရောကအထုကုလည်းဖြစ်နောက်ပြီးတော့အုံနောက်နဲ့အာယုံကျော်အထုကုဆရာဝန်ကြီးလည်းတူဦးဖြစ်တဲ့
ရူးဂျယ်ရီဟာအသက်အရွယ်ကြောင့်လေးလံတုံဆိုင်မနေပဲနဲ့သူဝါသနာပါတဲ့အလို့ကိုဖြစ်ဖြစ်လက်လက်လောက်ကိုင်းနိုင်စေဖြစ်ပါရင်အသက်ဆင်းနေတဲ့အရွယ်ကလေးကဆရာဝန်ဖြစ်ချင်တယ်လို့ဆုံးဖြတ်ခဲ့ပြီးတော့လူနာရီရဲ့အသက်တွေကိုကယ်တင်ရတဲ့လို့ဟာမုံမြတ်ပါတယ်လို့သူကပြောပါတယ်။ထောင်900ငါးဆယ်တုံးခုနှစ်ထဲကဆောက်လုပ်ခဲ့ပြီးတော့အမေရိကတိုက်တစ်ခုလုံးမှာတက်တန်းအကြဆုံး
ော်ကားနဲ့သပင်လိုက်ညှပ်ပေးတဲ့ကုမ္ပဏီတစ်ခုအကြောင်းကိုတင်ပြပါမယ်။ Chief Master လို့နာမည်ပေးထားတဲ့ကုမ္ပဏီဟာဂါနာနိုင်ငံမြို့တော်အာကာရာမှာသူ့ဖောက်သည်တွေရဲ့အချိန်ကုန်တတ်တာစေဖို့အိမ်နိုင်ရာရောက်သပင်လိုက်ညှပ်ပေးနေတာပါ။သပင်ညှပ်ဆိုင်စီကိုတွားရတဲ့ဒုက္ခ၊ထိုင်ဆောင်ရတဲ့ဒုက္ခတွေကင်းဝေးစေဖို့ရည်ရွယ်ပါတယ်။ဂါနာမြို့တော်ဘယ်နေရာကိုမဆိုသူကအိမ်နိုင်ရာရောက်သွားပြီးတော့လိုက်ညှပ်ပေးတာပါ။ Emmanuel Kojo Ankoma ဟာသပင်ညှပ်ဆိုင်ကိုတွားတဲ့အခါဟုတ်တယ်ရေအကြကြီးစောင့်ရတဲ့ဒုက္ခတွေကိုတွေ့ရှိပြီးတော့ဒါကိုဖြေရှင်းဖို့အတွက် Chief Master Company ကိုလွန်ခဲ့တဲ့နှစ်နှစ်ကစတင်ခဲ့တာပါအခုအချိန်မှာတော့သူ့ကုမ္ပဏီမှာစံတဆရာ3ယောက်ကိုခန့်ထားပြီးတော့လူငယ်တွေကြားမှာရေးပန်းစားနေပါတယ်သပင်ညှပ်ဆိုင်မှာထိုင်မဆောင်နိုင်ပဲအလုပ်အလွန်များသူတွေစံတဆိုင်ကိုမသွားနိုင်မသွားကျင်တဲ့သူတွေအတွက်ရိုးရိုးတာမန်သပင်ညှပ်ခါကို American $6 လောက်နဲ့ဝန်ဆောင်မှုပေးနေတာပါဟုတ်တယ်အချင်းချင်းလမ်းညွှန်ပေးကြတာနဲ့လူမှုကွန်ရက်တွေမှာကြေညာပြီးဈေးကွက်ရှာခဲ့တယ်လို့အန်ကိုမားကပြောပါတယ်။ဈေးကွက်ရှာဖွေရေးမန်နေဂျာတယောက်ကိုလည်းခန့်ထားပြီးတော့တခြားအာဖရိကနိုင်ငံတွေမှာလည်းလုပ်ငန်းချက်ထွင်ဖို့စဉ်းစားနေတဲ့အကြောင်းသူကပြောပါတယ်ခင်ဗျာ
။တန်ဇေးနီးယားနိုင်ငံကအမျိုးသားမော်ဒယ်တယောက်ဟာရေကြားယောဂါတမျိုးဖြစ်နေပြီမလဲ။ရေရဝင်မယ်မော်ဒယ်တရုပ်ဆောင်အလုပ်ကိုဆက်ပြီးတော့လုပ်နေပါတယ်။မီကိုဒီယိုဟာမျက်နှာနဲ့လက်ရေပြားတွေမှာခူးတင်းတမင်ပြူယောဂါဖြစ်ပြီးတော့ရေပြားမှာကွက်တိကွက်ကြဖြူနေတာပါ။သူကဘတ်စကတ်ဘောကစားတာဝါသနာပါပြီးတော့စကိတ်စီးရကိုလည်းနှစ်သက်သူဖြစ်ပါတယ်။သူ့ရေပြားယောဂါဟာလွန်ခဲ့တဲ့15နှစ်တောင်ထဲကစပြီးတော့ဖြစ်ခဲ့ပြီးတော့အစတုန်းကတော့အရန်ရှက်ပြီးတော့အပြင်မထွက်ရဲခဲ့ဘူးလို့ပြောပါရယ်။အဲ့နောက်မှာတော့ဒီရေပြားယောဂါကြောင့်ခွဲခြားမှုတွေကြောက်ရွံ့မှုတွေကိုရင်ဆိုင်ဖို့အတွက်တရုတ်ဆောင်မော်ဒယ်အလုပ်ကိုရွေးချယ်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါရယ်။အသက်23နှစ်အရွယ်ရှိပြီဖြစ်တဲ့မီကိုဒီယိုဟာမော်ဒယ်လောကအတွက်မတူထူးခြားမှုကိုတည်ဆောင်လာသူဖြစ်တယ်လို့တငယ်ချင်းဖြစ်သူဇက်ကီယာမယ်လီယာကဆိုပါတယ်။ဒီယောဂါဟာကုသယောဂါမဟုတ်ဘဲနဲ့ဒီလိုယောဂါဖြစ်ရတဲ့အကြောင်းရင်းကတော့ခန္ဓာကိုယ်အရေပြားမှာရှိတဲ့အရေပြားရောင်ခြယ်ဓာတ်ထုတ်ပေးတဲ့ရောင်ခြည်ဆဲလ်တွေအကြောင်းတစ်ခုခုကြောင့်တည်သွားတာဖြစ်ပါတယ်။မီကိုဟာသူ့လိုပဲခူးတင်းတမင်ပြူယောဂါဆွဲကပ်နေပြီးတော့ဒီယောဂါအကြောင်းလူသိများလာအောင်လုပ်ပေးနေတဲ့ကနေဒါနိုင်ငံသူဖက်ရှင်မော်ဒယ်ဝင်းနီဟာလိုကိုလေးစားအားကျနေတာပါ။သူကလည်းဒေတာရင်းမှာထိရောက်တဲ့အသိပညာပေးအလုပ်တွေလုပ်နိုင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနာမည်ကြီးစွာဟီလီဖက်ရှင်သတင်းပတ်ရဲ့ထိပ်တန်းမော်ဒယ်တယောက်ဖြစ်နေအရွေးခံခဲ့ရပါလိမ့်ရှင
်။မယေတနာကျော်နဲ့ကိုငင်းချမ်းတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရရှင်။ VOA ကနေလွှင့်ပေးနေတဲ့အခုတနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါလိမ့်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမျှသစေအောင်ပြောပြပေးပါဦးမယ်ရှင်
။အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေဆက်ဖြစ်နေချိန်မှာပါရှန်ပင်လယ်ကွေ့အပေါ်ကပြန်တမ်းမှုတွေမှာသတိထားအသုံးပြုဖို့အမေရိကန်အရက်ဖက်လေကြောင်းလိုင်းတွေကိုအမေရိကန်တပ်နမန်တွေကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာန FAA ကသတိပေးချက်ကိုပထမဆုံးထုတ်ပြန်ခဲ့ပြီးနောက်နှစ်ရက်အကြာမှာကူဝိတ်နဲ့အာရဗ်စိုးပွားများပြည်ထောင်စု UAE တို့ကအမေရိကန်တပ်နမန်တွေကစနေနေ့မှာသတိပေးလိုက်တာပါ။လက်တလောရဲ့ပိုင်းနေအတွင်းတင်းမာမှုတွေကြောင့်အမေရိကန်နဲ့အီရန်ကြားပဋိပက္ခဖြစ်လာနိုင်ခြင်းအပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်နဲ့တာလီဘန်တာဝန်ရှိသူတွေဟာအာဖဂန်နိုင်ငံက18နှစ်ကြာစစ်ပွဲကိုနိုင်ငံရေးအရာအဆုံးတတ်နိုင်မယ့်နည်းလမ်းတွေဆွေးနွေးညှိနှိုင်းအဖြစ်ရှာရင်းလူမှုကွန်ရက်ပေါ်ကနေအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။အာဖဂန်အရေးအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့တာလီဘန်အကြားလှပေါင်းများစွာဆွေးနွေးပွဲနဲ့ပတ်သက်ပြီး Twitter စာမျက်နှာပေါ်ကနေအပြန်အလှန်စကနိုင်လူတာတွေဖြစ်လာတာပါ။အမေရိကန်ဘက်ကငြင်းငြိမ်းအတွက်ကြိုးပမ်းမှုတွေကိုမလိုလားဘူးလို့တာလီဘန်ပြောခွင့်ရအဘီဟူလာမူဂျာဟစ်က Twitter မှာရေးပါတယ်။
Australia nengya Malaysia Anaya Conservative Party usang nengya mau upwega tadiya miang tadiya pye seni ni hikau pwe ma anayin ya lai tajau alau an a tingge baare. Miaga tingji bini le daikhan gaun saang Bill Shorten usang ne Labour Party ga show nengge ya ba anayya re wunji Joe Scott Morrison a tenila ni ma suya upwego sa ting pwe si doa me lu piyo baare.
တင်းနေနေညာပဲထိတ်တန်းရနေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်ပြောပြပေးသွားတာပါရှင်ဒီညစီစဉ်ထုတ်လို့ရေးမှုကမဆူမုံဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီကေဒူဘင်စကီဖြစ်ပါတယ်ဖီယိုရဲ့အမေရိကန်အတန်ရဲ့တင်းနေလာနေမနေ့ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24လေးဆယ်50တက်ဒုတိယနိုင်ဝတ်မှာလိုင်းလာမီတာ195ကိုဇယ်တွေ
This program has come to you from the Voice of America, Washington.